တရုတ်နိုင်ငံကအကြီးဆုံး online ဈေးကွက်လုပ်ငန်းကြီးဖြစ်တဲ့ Alibaba Group လုပ်ငန်းကြီးအပေါ်ဈေးကွက်လက်ဝဲကြီးအုပ်မှုနဲ့တရုတ်အစိုးရကစတင်စုံစမ်းနေပြီးတော့သူနဲ့ဆက်နွယ်နေတဲ့ Ant Group ဒီပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးကတာဝန်ရှိသူတွေကိုဆင့်ခေါ်စုံစမ်းမယ်လို့တရုတ်အာဏာပိုင်တွေကဒီကနေ့ပြောကြားလိုက်ပါတယ်။ Ant Group ဆိုတာကတော့အရင်တော့က Ant Financial နဲ့ Alipay လို့တည်ထားကြပါတယ်။တရုတ်နိုင်ငံမှာတိုးတက်လာနေတဲ့ online ဈေးကွက်မှာလုပ်ငန်းတွေပြိုင်ဆိုင်လုပ်ကိုင်နိုင်စွမ်းရှိရလားဆိုတာကိုတရုတ်အစိုးရကအရှိန်မြှင့်စုံစမ်းနေတာဖြစ်ပါတယ်။ Alibaba online ဈေးကွက်မှာကုန်ပစ္စည်းအယောင်းဝယ်လုပ်သူတွေအနေနဲ့တခြားပြိုင်ဘက်ဈေးကွက်တွေမှာမရောင်းရဘူးဆိုတဲ့သဘောတူညီချက်လက်မှတ်ထိုးခိုင်းတဲ့အပေါ်ဝေဖန်မှုတွေရှိခဲ့တာပါ။ Ant Group နည်းပညာအခြေခံဗဏ္ဍာရေးလုပ်ငန်းကြီးကဒေါ်လာ38ဘီလီယံတန်ဖိုးအစုရှယ်ယာတွေကိုပြီးခဲ့တဲ့လတုန်းကရှန်ဟိုင်းနဲ့ဟောင်ကောင်အစုရှယ်ယာဈေးကွက်တွေမှာတင်ရောက်မဲ့အစီအစဉ်ကိုလည်းတရုတ်အစိုးရကစိုင်းထားစေခဲ့ပါတယ်။ဒီပမာဏဟာကမ္ဘာအစုရှယ်ယာဈေးကွက်ထဲမှာအကြီးမားဆုံးပမာဏဖြစ်ပါတယ်။အခုလိုစုံစမ်းစစ်ဆေးခံနေရတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်မှာ Alibaba အစုရှယ်ယာဈေးတွေ900ကျပ်နှုန်းနီးပါးကျဆင်းသွားခဲ့ပါတယ်။ဒါဟာကြော်လိုက်လာတဲ့ကဆိုရင်အနှိမ်ဆုံးဈေးဖြစ်ပါတယ်။Alibaba လုပ်ငန်းကြီးကိုတည်ထောင်သူကတော့အကြောင်းဆရာဟောင်ချက်ခမားဖြစ်ပြီးတော့သူဟာကမ္ဘာမှာလူသိအများဆုံးဆွန်ဦးတည်ထွင်သူတစ်ယောက်ဖြစ်ပါတယ်။2015ခုနှစ်မှာ Alibaba လုပ်ငန်းတွေကနေသူနှုတ်ထွက်အနားယူခဲ့ပါတယ်။